ရောမီရောပေါင်းတော်ခွန်တော်တရားရှိမှတ်တဲ့လုံးဆိုတာအရိယာတို့ရဲ့ကျင့်စဉ်ကိုကျင့်နေတဲ့အလုပ်ဖြစ်ပါတယ်အရိယာတို့နဲ့မတူတူအောင်ကြိုးပမ်းနေတဲ့အလုပ်ဖြစ်ပါတယ်အရိယာဖြစ်အောင်ကြိုးစားနေတဲ့အလုပ်ဖြစ်ပါတယ်အရိယာဖြစ်မှအရိယာတို့နဲ့တွေ့ရမှာပေါ့ဘုရားအရိယာမဖြစ်သေးပေမဲ့လည်းအရိယာတို့ရဲ့အကျင့်ကိုကျင့်နေအရိယာတို့တွေ့ရမှာပါဒါကြောင့်တွေ့နိုင်ရက်ကတွေ့စီရလောကမြန်ဆုံးအမြင်အကျင့်အသွင်တင့်ရှင်ပြည့်သာတည်ထောင်ပညာရှင်များရေးဆက်ဒီကောင်းသွားတာမဟုတ်ခဲ့ပါဘူးအရိယာတို့ရဲ့အကောင်းဆုံးအရိယာတို့ရဲ့အမှုရာအရိယာတို့ရဲ့အတော်အပြင်းနဲ့တူဖို့ဆိုတာတကယ်တော့အမတန်ခက်ပါတယ်ခက်ပဲခကြတော့လည်းပဲအရိယာလမ်းစဉ်မှာလိုက်နေတဲ့ပုံပုံများအရိယာတို့ကမတူတူအောင်ကျင့်ပေးရမှာပါပဲ။အရိယာတို့လည်းပြောအောင်ကျင့်တော့မယ်ဆိုရင်အမြင်အကျင့်အသွင်တက်ရှင်ပဲတာတိထုံဆိုတဲ့အတိုင်းပဲ။အမြင်လေးတွေကလည်းပဲအရိယာတို့ရဲ့အမြင်နဲ့တူအောင်မြင်ပေးဖို့လိုပါတယ်။အကျင့်ကလေးတွေကလည်းပဲအရိယာတို့ရဲ့အကျင့်နဲ့တူအောင်ကျင့်ပေးဖို့လိုပါတယ်။အသွင်ကလေးတွေကလည်းပဲအရိယာတို့ရဲ့အသွင်နဲ့တူအောင်ကျင့်ပေးဖို့လိုပါတယ်။အရိယာတို့ကဘယ်လိုမြင်တယ်။အရိယာတို့ရဲ့အမြင်ကဘယ်လိုလဲ။ယထာဘုဒ္ဓဘာသာနာတိဆိုတဲ့အတိုင်းပဲအမှန်ကိုမြင်တဲ့အမြင်ဒီအရိယာတို့ရဲ့အမြင်ပဲ။ဘုဒ္ဓသင်္ကေတကတော့ပုဂ္ဂိုလ်တ ত্ত্ব ငါးဆိုတဲ့အမြင်နဲ့ဒိဋ္ဌိဆိုတဲ့အမှားအမြင်ကြီးတွေဖြစ်နေကြတာပုဂ္ဂိုလ်တ ত্ত্ব ကငါလို့မြင်နေတာပုရုဇဉ်တို့ရဲ့အမြင်ပုဂ္ဂိုလ်တ ত্ত্ব ကငါမဟုတ်ဘူးယောက်ျားမိန်းမမဟုတ်ဘူးဘုပောင်ကခြေလက်မဟုတ်ဘူးဒါယုဒ္ဓမပဲဒါနန္ဒမပဲဒါဖြစ်တဲ့ဘောပဲဒါပြတဲ့ဘောပဲအဲ့ဒီတော့မြင်တယ်အရိယာတို့ရဲ့အမြင်ဖြစ်ပါဒါကြောင့်အရိယာမဟုတ်သေးပေမဲ့လို့လည်းပဲအရိယာတို့နဲ့တူအောင်အရိယာတို့မြင်တဲ့အမြင်မျိုးဖြစ်အောင်ကြိုးစားပြီးတော့ကျင့်ပေးဖို့လိုအပ်ပါတယ်တတကအရိယာတို့ရဲ့အကျင့်အရိယာတို့ကဘယ်လိုအကျင့်မျိုးကျင့်လဲတတိပဌာန်းကိန်းတဲ့အကျင့်ကိုကျင့်အရိယာအကျင့်ကိုကျင့်ပါအရိယာပုဂ္ဂိုလ်များဆိုဘယ်တော့မှတတိလက်မလုပ်တတိမပါဘဲနဲ့သွားတာလာတာနေတာခိုင်တာစားတာတောက်တာဘာတစ်ခုမှမရှိဘူးအမြဲတမ်းတတိကိန်းအမြဲတမ်းတတိကပ်ဒါကြောင့်အရိယာပုဂ္ဂိုလ်တို့ရဲ့အကျင့်မျိုးကျင့်နေတဲ့ယောဂီပုဂ္ဂိုလ်များဟာအရိယာပုဂ္ဂိုလ်များကဲ့သို့တတိကိန်းနေဖို့လိုတယ်တတိကတ်နေဖို့လိုတယ်တတိပညာမှာကတ်မှာခန္ဓာမှာကတ်ရမှာသွားရင်သွားတဲ့အချိန်မှာထိုင်ရင်ထိုင်တဲ့အချိန်မှာရက်ရင်ရက်တဲ့အချိန်မှာလျှောင်းရင်လျှောင်းတဲ့အချိန်မှာအဲ့ဒီအချိန်တွေမှာတတိလေးကတ်ထားပြရတယ်တကလေးဆက်တဲ့ရင်ဆက်တဲ့အချက်တကလေးပြန်ရုပ်ရင်ရုပ်တဲ့အချက်ခန္ဓာကိုယ်ကလေးကိုပဲစောင်းရင်စောင်းတဲ့အချက်ခြေတော်ကလေးကြွရင်ကြွတဲ့အချက်နှလုံးကလေးနဲ့လှမ်းကြည့်ရင်ကြည့်တဲ့အချက်စသဖြင့်အမှုရာတိုင်းပါတတိလေးကတ်ထားပြီမိမိရဲ့တတ်တာပါ ခန္ဓာစိတ်ပေါ်ရာခန္ဓာ6ဌာနရှိတယ်။အဲဒီ6ဌာနကဘာတွေလဲဆိုရင်မျက်စိနားနဲ့ကောင်းနေရာကိုစိတ်ဆိုတဲ့ဌာန6ဌာနပါပဲ။အဲဒီခန္ဓာစိတ်ပေါ်တာကိုပေါ်မှသိအောင်မျက်စိကြည့်တတ်ပါလေပဲအတိလေးကိဋ္ဌအတိလေးကထ။နားကြည့်တတ်ပါလေအတိလေးကထ။နှာခေါင်းကြည့်တတ်မှလျှာကြည့်တတ်မှကာယကြည့်တတ်မှမနောမှအတိတ်တတိလေးတွေကထားပေးရတယ်။အဲဒီလိုကထားပေးတာကတတိပဌာန်ကိန်းတယ်လို့ခေါ်တယ်။ဒီတော့မိမိရဲ့တဏ္ဍာမှာမြင်တဲ့အချိန်နားထောင်တဲ့အချိန်အနားရှူဆိုင်တဲ့အချိန်အရသာခံတဲ့အချိန်တွေးကြည့်တဲ့အချိန်တွေးတဲ့အချိန်အဲဒီအချိန်တွေမှာလည်းအတိတ်ကထားပေးရတယ်။တတိလလုံးပြီးတော့နေရမယ့်အချိန်တစ်ချိန်မှမရှိဘူး။တတိမပါဘဲနဲ့နေရင်မိမိခန္ဓာကိုယ်မှာဘယ်လိုသဘောတရားတွေဖြစ်ပြီးဘယ်လိုသဘောတရားတွေပြတ်သွားတယ်ဆိုတာဘယ်လိုနည်းနဲ့မှသိလိုက်မှာမဟုတ်ပါဘူး။အဲဒီလိုမသိရင်လည်းအမြင်မှန်တဲ့သမ္မာဒိဋ္ဌိတရားတွေဖြစ်မှာမဟုတ်ပါဘူး။တသန္တရာလုံးကအဝိဇ္ဇာရဲ့ဟုတ်ကဲ့တော့ကြောင့်ယောသဘောနာသဘောခန္ဓာသဘောတွေကိုဘယ်တော့မှသိခွင့်မရဘူးအခုသိအောင်ကြိုးစားနေတာဘယ်တော့မှမသိတဲ့အသိတွေသိအောင်ကြိုးစားနေတာပေါ်ပေါ်ရောရောနေလို့တော့သိမှာမဟုတ်ဘူးတတိလက်လွတ်လို့လည်းသိမှာမဟုတ်ဘူးပြင်းထန်တဲ့ဝိရိယထင်ရှားတဲ့တတိချမ်းမြတ်တဲ့အသိတွေကြိုးစားမှဒီမြင်နေရပရိယာကလည်းရောမယ်တတိကလည်းပြော့မယ်ယပညာကလည်းပဲကျဲနေတယ်ဆိုရင်အမှန်ကိုသိတဲ့အတိပေါ်ဖို့အမှန်တရားခဲရမှာဒါကြောင့်မလို့ပရိယာပုဂ္ဂိုလ်ရဲ့အကျင့်ပရိယာကျင့်စဉ်ကိုကျင့်နေတဲ့ယောဂီပုဂ္ဂိုလ်များတတိလည်းလွတ်လို့မရပါဘူးတတိယနဲ့လို့မရပါဘူး။ပရိယတရားရော့လို့ဖြစ်ပါဘူး။ပညာတရားလည်းပဲရော့ပါလို့ဖြစ်ပါဘူး။ပရိယတွေမြင့်တင်ပြရမယ်။တတိတရားတွေကိုစိုက်ပြရမယ်။ပညာတရားတွေကိုထက်ထက်မြက်မြက်ဖြစ်အောင်ကြိုးစားပြရမယ်။အဲ့ဒီလိုကြိုးစားပေးဖို့ဆိုတာတတိလေးကိန်းထားတတိလေးကတ်ထားပြင်ပအာယုံလေးနဲ့တွေ့တဲ့အခါမိမိသတ္တမိမိရဲ့စိတ်ကိလေသာတရားလေးတွေမောရအောင်ကြိုးစားပေးနိုင်ပါအမှန်တရားအမှန်တရားအတိုင်းသိနိုင်တာဒါကြောင့်မလို့အရိယာပုဂ္ဂိုလ်တွေရဲ့အကျင့်နဲ့တွေ့အောင်အကျင့်ပဲဆိုရင်တတိပဌာန်ကိန်းပြီးတော့တတိလေးအမြဲတမ်းကတ်ထားဖို့အတိကလေးအမြဲတမ်းရှိနေဖို့အဲ့မတန်အရေးကြီးပါနောက်တစ်ခါအရိယာပုဂ္ဂိုလ်တွေရဲ့အတ္တမိမိကဘုရုသင်္ခေဖြစ်နေကြသာအရိယာပုဂ္ဂိုလ်တွေရဲ့အတ္တနဲ့တွေ့ဖို့ကြိုးစားပြီးတော့ကျင့်သုံးပြရအရိယာတို့ရဲ့အတ္တဓာတ်ဘယ်လိုရှိတာ။အိန္ဒိယလုံးကြုံတဲ့အတ္တဓာတ်ရှိတယ်။မျက်စိအိန္ဒိယလုံးကြုံနေတယ်ပိုသေးတယ်မကြည့်ဘူး။နားအိန္ဒိယလုံးကြုံနေတယ်ပိုသေးတယ်အတ္တနဲ့ကြားတိုင်းကြားတိုင်းအဲ့ဒီကိုစိတ်မရောက်ဘူး။တတိယနဲ့ထိထားတယ်။အနားနဲ့ရှူဆိုင်တဲ့အခါမှာအနတ်အပေါ်မှာစိတ်မရောက်ဘူး။အရာသာကိုသိတဲ့အခါအတွေ့အထိကိုတွေ့ရှိတဲ့အခါအတွေ့ကိုတွေ့တဲ့အခါဘယ်အခါမှမသတိလက်မလို့စေဘူး။အိန္ဒိယလုံးကြောင့်အောင်ဆောင်ထိန်ချတယ်။အိန္ဒိယလုံးကြောင့်အောင်ဆောင်ထိန်ချတဲ့အတွက်အမှုရာအမြဲတမ်းငြိမ်သက်အမြဲတမ်းတည်ငြိမ်ခြင်းတဲ့အတွက်အမြဲတမ်းဖြစ် ta jang ri ya pu pu mya ha pe kha ba chi la chi la yin de ni de ti nyi ni de ye chan de ya ya ma ka pu pu long ne yau ka da ma shi pu a mya ra ye chan ne a ta da shi pu a mya ra ti nyi ne a ta da shi pu အမြဲတမ်းအေးချမ်းတဲ့အတ္တဓာတ်ရှိတယ်။ဒါအိန္ဒြေလုံးကြောင့်လေလို့အိန္ဒြေလုံးကြောင့်ရင်မိမိရဲ့ကာယဆိုတဲ့ကိုယ်အိန္ဒြေစိတ်ဆိုတဲ့မနိုင်ကလေးအဲ့ဒီအိန္ဒြေတွေလုံးကြောင့်အောင်စောင့်ထိုင်တော့မယ်ဆိုရင်အမြဲတမ်းအေးချမ်းနေပါလေ။အပြင်ပကိုယ်ကာယကလည်းပဲငြိမ့်သက်တယ်။အတွင်းဖြစ်တဲ့စိတ်ကလည်းပဲအမြဲတမ်းငြိမ့်သက်ကိုယ်ရည်ရည်လုံးကြောင်းချင်းကြောင့်ကိုမူရာအမြဲတမ်းမြင်တတ်အမြဲတမ်းတည်ငြိမ်မနိုင်တဲ့ဆိုတဲ့စိတ်အင်းတွေလုံးကြောင်းချင်းကြောင့်မိမိရဲ့စိတ်ဟာအမြဲတမ်းအေးချမ်းတယ်ဒါအရိယာပုဂ္ဂိုလ်တွေအတဲ့တာပါပဲဒါကြောင့်ယောဂီပုဂ္ဂိုလ်များဟာအရိယာမဟုတ်ခင်အရိယာတို့ရဲ့အကျင့်ကိုကျင့်နေတဲ့ယောဂီပုဂ္ဂိုလ်များဖြစ်တဲ့အတွက်အရိယာတို့နဲ့မတူတူအောင်ကြိုးစားနေတဲ့ယောဂီပုဂ္ဂိုလ်များဖြစ်တဲ့အတွက်အမြင်လေးတွေလည်းပဲအရိယာတို့ရဲ့အမြင်မျိုးမြင်အောင်ကြိုးစားပြီးတော့ကျင့်သုံးဖို့လိုပါတယ်အမြင်မှန်လေးတွေရအောင်ကြိုးစားပြီးတော့အားထုတ်ဖို့လိုပါတယ်အကျင့်အဖြစ်လည်းပဲတတိပဒံကဲနေပြီးတော့တတိလေးအများအားကတ်ထားတဲ့အလေးအကျင့်တွေရကျိုးသာပြုလုပ်ပါတယ်။အပေဒရာအပြင်လည်းငြိမ့်တဲ့တဲ့ဒုန္ဒရာ၊ကျင်းကျင်းတဲ့ဒုန္ဒရာ၊အေးချမ်းတဲ့အဒုန္ဒရာမျိုးဖြစ်ကျိုးသာပြုလုပ်ပါတယ်။အဲ့ဒီလိုကျိုးသာပြုနိုင်တဲ့တစ်ပြေးပြင်းနဲ့အရိယာပုဂ္ဂိုလ်များနဲ့တူလာပါပါ။တူလာရုံနဲ့မကဘူးကိုယ်ကိုယ်နဲ့အရိယာပုဂ္ဂိုလ်ဖြစ်တော့ပါရာဇံမြတ်စွာဘုရားတင်္ကရောမြတ်ကြီးနေတဲ့ကဝအရိယာပေါ်တော်ကောင်းတို့ကျင့်ကြံကြိုးကိုအားထုတ်သွားကြတယ်တတိပဋ္ဌာန်ဆိုတဲ့ကျင့်စဉ်ကြိုးကြိုးစားစားနဲ့ကျင့်ကြံကြိုးကိုအားထုတ်ကြပြီးတော့မိမိကိုယ်တိုင်အရိယာဖြစ်အောင်ကြိုးစားပြင်လိုက်ကြပါ